ခန်းကြီးကိုအငယ်တင့်မှ30အိုးသာရဖျားအကျွန်ုပ်ဒီစိတ်နှလုံးအကျွင်းမဲ့ကိုရောကိုချီးမွမ်းပါမည်အံပွေသောအမှုတော်ရှိသည်များတို့ကိုပြန့်ညွန်ပါမည်ကိုရောကိုအမိပြု၍ဝမ်းသာရွှင်လန်းပါမည်နာမတော်ကိုထောမနာတည်ခြင်းဆိုပါမည်အမြင့်ဆုံးသောဖျားအကြောင်းမူကားအကျွန်ုပ်ဤရန်သူတို့သည်ပြန်ဆုပ်၍လဲကြပါ၏ရှိတော်၌ပျက်စီးကြပါ၏ကိုရောသည်အကျွန်ုပ်ဘက်မှတရားဆုံးဖြတ်တော်မူပြီးပလင်တော်ပေါ်မှထိုင်၍ဖြောက်မတ်စွာစီရင်တော်မူပြီးတပားမျိုးသားတို့ကိုဆုံးမတော်မူပြီးသို့သောသူတို့ကိုဖျက်စီး၍သူတို့နာမကိုကာလအစဉ်ဆက်ခြေဖြောက်တော်မူပြီးရန်သူတို့သည်အကုန်စင်ပျက်စီးခြင်းသို့ရောက်ကြပါပြီမျိုးတို့ကိုဖြိုဖျက်တော်မူ၍သူတို့အမတ်မြမရှိပျောက်ပါပြီသာရဖျားမူကားကာလအစဉ်ဆက်တီတော်မူ၏တရားပလင်တော်ကိုပြင်ဆင်၍မြေကြီးသားတို့ကိုတရားသဖြင့်စီရင်တော်မူ၏လူမျိုးတို့အားဖြောက်မတ်စွာသောစီရင်ခြင်းကိုပြုတော်မူ၏သာရဖျားသည်ညင်စေခြင်းကိုခံရသောသူတို့ခိုလုံရာဘေးအန္တရာယ်ရောက်သည့်ကာလခိုလုံရာဖြစ်တော်မူ၏နာမတော်ကိုတည်တော်သူတို့သည်ကိုရော့ကိုယုံကြည်ကြပါလိမ့်မည်အကြောင်းမူကားအိုထာဝရဖျားကိုရောကိုရှာသောသူတို့ကိုစွန့်ပစ်တော်မမူတတ်ပါ။အငယ်7မှ14ဇီးအုံမြို့မှကျင်းဝတ်တော်မူသောထာဝရဖျားကိုထောမနာတည်ခြင်းဆိုကြလော့။အမှုတော်များကိုလူမျိုးတို့အားခေါ်ပြောကြလော့။လူအသက်သက်ခြင်းမှုကိုစစ်တော်မူ၍အသေးခံရသောသူတို့ကိုအောင်းမေ့တော်မူ၏။တင့်ချလျက်ရှိသောသူတို့၏အော်ဟစ်ခြင်းအတန်ကိုမေလျောတော်မမူတတ်ပါ။အိုထာဝရဖျားအကျွန်ုပ်ကိုကယ်မတနာတော်မူပါ။အကျွန်ုပ်ကိုမုံသောသူတို့၏ညှင်းဆဲခြင်းအမှုကိုကြည့်ရှု၍တေမင်းလက်မှအကျွန်ုပ်ကိုကယ်နှုတ်တော်မူပါ။တို့ဖြစ်၍ဂုံချင်းစုတော်အပေါင်းကိုဇီးအုံမျိုးတကားဝမှအကျွန်ုပ်ပြညွန်ပါမည်။ကယ်တင်တော်မူခြင်းကျေးဇူးကိုအမိပြု၍ဝမ်းမြောက်ပါမည်။အငယ်25မှ20တပားမျိုးသားတို့သည်ကိုတူးသောတွင်တဲသို့ကိုကြကြ၏ကိုဝှက်ထားသောကြော့ခွင်းတဲမှကိုချေတို့သည်ကြော့မိကြ၏သာရဖျားသည်တရားစီရင်ဆုံးဖြတ်တော်မူခြင်းအပြင်ထင်ရှားတော်မူ၏မတရားသောသူသည်မိမိလုပ်သောအလုပ်ထဲမှကြော့မိခြင်းကိုခံရ၏မတရားသောသူတို့နှင့်ဘုရားသခင်ကိုမေ့လျော့သောအမျိုးသားအပေါင်းတို့သည်မရဏနိုင်ငံသို့နှင်ခြင်းကိုခံရကြလိမ့်မည်။ငမ်းမွတ်သောသူတို့ကိုအစဉ်မေ့လျော့တော်မမူ။စင်ရသောသူတို့သည်မျော်လင့်၍မရဘဲအစဉ်မနေရချာ။အိုထာဝရဖျားထတော်မူပါ။လူမနိုင်ပါစေနှင့်တပားမျိုးသားတို့သည်ရှေ့တော်၌စစ်ကြောစီရင်ခြင်းကိုခံရကြပါစေသော။အိုထာဝရဖျားသူတို့ကို၆လန့်တော်မူပါ။တို့ဖြစ်၍မိမိတို့သည်လူတက်တက်ဖြစ်သည်ကိုလူမျိုးတို့သည်သိကြပါလိမ့်မည်။